မေရိကန်နဲ့တရုတ်နိုင်ငံကြကုန်သွေးစစ်ပွဲကအရှိန်မြင့်တက်တဲ့မြင့်တက်လာခဲ့ပါပြီ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒေါ်လာဘီလီယံ150တန်ဖိုးရှိတဲ့တရုတ်နိုင်ငံထုတ်ကုန်တွေအပေါ်အောက်တိုဘာလမှာစတင်ကောက်ခံမယ့်အခွန်ကို25ရာခိုင်နှုန်းကနေ30ရာခိုင်နှုန်းအထိတိုးမြှင့်ကောက်ခံမယ်လို့တောက်ကြားနေမှာကြေညာခဲ့ပါတယ်။ဒါပြင်တရုတ်ကုမ္ပဏီတွေအပေါ်စက်တင်ဘာလ1ရက်ကစပြီးကောက်ခံမယ့်အခွန်ကိုလည်း100ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိထပ်တိုးမယ်လို့ Twitter မှာရေးသားခဲ့ပါတယ်။အဲ့ဒီတရုတ်ကုမ္ပဏီတွေရဲ့တန်ဖိုးကတော့ဒေါ်လာဘီလီယံ300ရှိပါတယ်။အမေရိကန်ဒေါ်လာ85ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ကုန်ပစ္စည်းတွေအပေါ်တွင်းကုန်ခွန်တိုးမြင့်ပြီးအမေရိကန်ကားတွေအပေါ်အခွန်25ရာခိုင်နှုန်းတိုးကောက်မယ်လို့တရုတ်နိုင်ငံကကြေညာခဲ့ပြီးမှအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအခုလိုတုံ့ပြန်ကောက်ခံကြောင်းပြောခဲ့တာဖြစ်ပါတယ်။မကြာသေးခင်နိုင်ပိုင်းတွင်ကတော့အမေရိကန်ကုမ္ပဏီတွေအနေနဲ့တရုတ်နိုင်ငံပြန်ပတခြားနည်းလမ်းတွေချက်ချင်းရှာကြံကြဖို့သမ္မတထရမ့်ကအမိန့်ပေးလိုက်ပါတယ်။ဘယ်လိုအနာကိုအသုံးပြုပြီးဒီအမိန့်ကိုပေးတယ်လဲဆိုတာကိုသမ္မတကရှင်းလင်းပြောကြားခြင်းမရှိပေမဲ့တရုတ်ကအခွန်တိုးကောက်တဲ့ကိစ္စကိုတောက်ကြနေမှာတုံ့ပြန်မယ်လို့တော့သမ္မတထရမ့်ကပြောထားခဲ့ပါတယ်။သူရဲ့ Twitter ရေးသားချက်တွေမှာ American company တွေကိုအမိအမြေကိုပြန်လာကြဖို့လည်းပါရှိပါတယ်။သမ္မတထရမ့်ရဲ့တရုတ်အစိုးရတို့ရဲ့အခုလိုအကြေညာချက်တွေကြောင့်ဈေးကွက်ကိုမတည်မငြိမ်ဖြစ်စေတာဖြစ်သွားခဲ့ပါတယ်။ New York Stock Exchange, Dow Jones မှာအမှတ်620ကျော်နဲ့ပိတ်ခဲ့လို့ 1.3% ဆုံးရှုံးခဲ့ပါတယ်။